မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အထံရဲ့2022ခုနှစ်ဇွန်လ22ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ညံဝင်းအောင်ပါအင်္ဂါနေ့မနက်ခင်းအတွက်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါတီရန်ချမှတ်တဲ့စစ်ကောင်စီရဲ့လုပ်ရက်ဟာနိုင်ငံတကာအရသမှုမြောက်နိုင်တယ်လို့ကုလစုံဆိုင်ရေးအဖွဲ့ဖြစ်တဲ့ IIMM ကပြောကြားလိုက်ပါတယ်ဂျွန်တင်ပို့မှုပိတ်ပင်တာစီဘီအာဖရိကပြည်သူတွေကိုရုရှားကတစားကန်လှုပ်ထားတယ်လို့ယူကရိန်းသမ္မတကဆွဆွဲပစ်တင်ပါတယ် ICRC အကြီးအကဲစစ်ကောင်စီနဲ့တွားရောက်ဆွေးနွေးဖို့ရှိပါတယ်ဒီလိုသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေတင်ပြပြီးမှာတော့စစ်ကောင်စီကြီးကဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားငြိမ်းချမ်းရေးဆွေးနွေးမှုတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ
်ဒီပြည်နယ်ရဲ့ငြိမ်းချမ်းကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မကြည့်ပြနိုင်ဘူးလေပြည်ယူလည်းပါဝင်လာနိုင်တဲ့အခွင့်အရေးမှပဲဒီအခွင့်အရေးတစ်ခုသွားနိုင်တယ်ဆိုတဲ့သဘောထားပြီးတော့ကျွန်တော်တို့နဲ့လည်းကြည့်ပြနိုင်တဲ့အခြေအနေရှိပါဘူးလို့အဲ့လိုပြောတာတော့
DKPA ရဲ့စီရေးချုပ်ဘုံမူကြီးစောစိန်ဝင်းမှာရှင်ပုံနှစ်ကျွန်းမှာတော့အရက်သားတွေဖမ်းခံနေရပါတယ်ဖားကံမှာတော့လက်တယ်မပေါ်တဲ့လူ3ဦးတပ်ဖြတ်ခံရမှုနောက်မောင်တော်ကပညာရေးဝန်ထမ်းတွေပြန်ပေးဆွဲခံရတယ်ဆိုတဲ့အကြောင်းစတဲ့သတင်းဆောင်မတွေနဲ့အတူသတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသည်မြတက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ချက်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့ကိုစော်မိုးကျော်တို့ကတင်ပြပေးကြပါအောင်ရှင်
ဂျုံတင်ပို့မှုကိုပိတ်ပင်တားမြစ်ပြီးကုန်စည်နှုန်းကြီးမြင့်လာအောင်လှုပ်ထားခြင်းအပြင်အာဖရိကနိုင်ငံတွေကိုရုရှားကတစားကန်လှုပ်ထားတယ်လို့ယူကရိန်းသမ္မတဇလန်စကီကရုရှားနိုင်ငံကိုဆွဆွဲပစ်တင်လိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ဗီဒီယိုသတင်းစကားမှာဇလန်စကီကအခုလိုပြောလိုက်တာပါ
။ Я запрошую вас відвідати нашу державу вже зараз щоб поновити
ဒီစစ်ပွဲကခင်ဗျားတို့တိုင်းပြည်တွေနဲ့အလန်းကွာဝေးနေပေမဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဘေးစိုးကတန်ပေါင်းများစွာသောအာဖရိကပြည်သူတွေကိုရိုက်ခတ်နေပြီဖြစ်ပါတယ်။ဒါကြောင့်ရုရှားတွေပိတ်ဆို့ထားတဲ့ယူကရိန်းစိတ်ကမ်းတွေအ мян ပြန်ပွင့်သွားအောင်ယူကရိန်းကနီလန်းပေါင်းစုံနဲ့ကြိုးပမ်းနေပါတယ်လို့သမ္မတဇလန်စကီပြောသွားတာပါ။အခုချိန်ထိတော့ဒီကြိုးပမ်းမှုမအောင်မြင်သေးကြောင်းဒီနယ်ချဲ့စစ်မပြီးသေး၍တကမ္ဘာလုံးမှာစားနပ်ရိက္ခာပြဿနာတက်နေမှာဖြစ်ကြောင်းသူကထောက်ပြပါတယ်။ဂျုံနေမတင်ပို့နိုင်အောင်ရုရှားကပိတ်ပင်နေတယ်ဆိုတဲ့ယူကရိန်းရဲ့ဆွဆွဲချက်ကိုရုရှားကငြင်းဆိုလိုက်ပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်သာတကမ္ဘာလုံးမှာစားတောက်ကုန်ဈေးနှုန်းကြီးမြင့်လာတာလို့ရုရှားကပြောပါတယ
်2022ခုနှစ်ဇန်နဝါရီလ6ရက်နေ့အမေရိကန်ပြည်ထောင်စုလွှတ်တော်ကိုဝင်ရောက်ဆင်းနင်းခဲ့တဲ့ကိစ္စကိုလွှတ်တော်စုံဆိုင်ရေးကော်မရှင်ကကြားနာစစ်ဆေးရမှာအင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရန့်ရဲ့2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာအဓိကထားစစ်ဆေးသွားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာသူရွေးကောက်ပွဲရှုံးနိမ့်တဲ့ပြည်နယ်တွေမှာသမ္မတရွေးချယ်ရေးလူကြီးအတုတွေခံထားပြီးရွေးကောက်ပွဲမှာသူအနိုင်ရရှိကြောင်းလိမ့်လဲထွက်ဆိုဖို့ကြိုးစားခဲ့တယ်လို့ဆွဆွဲထားပါတယ်။သမ္မတထရန့်ရှုံးနိမ့်ခဲ့တဲ့ပြည်နယ်နှစ်ခုဖြစ်တဲ့ဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေကရွေးကောက်ပွဲအတွက်အဓိကတာဝန်ရှိတဲ့အရာရှိတွေကရွေးကောက်ပွဲရလဒ်အရှုံးကိုအနိုင်ဖြစ်အောင်ပြောင်းပြန်လှန်ပစ်ဖို့သမ္မတထရန့်ဘယ်လိုကြိုးစားခဲ့တယ်ဆိုတာကိုထွက်ဆိုမယ်လို့မျှော်လင့်ရပါတယ်သမ္မတထရန့်ကိုအဓိကကူညီလှုပ်ဆောင်ပေးသူတွေက2020ရွေးကောက်ပွဲရှုံးနိမ့်ကြောင်းသူ့ကိုပြောခဲ့ပြီးမဲပုံမှန်မဟုတ်တဲ့အနေအထားအနှဲငယ်ရှိခဲ့ပေမဲ့သမ္မတဘိုင်ဒန်နိုင်တဲ့ဆိုတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပစ်နိုင်လောက်တဲ့အနေအထားမရှိဘူးလို့ပြောဆိုခဲ့ကြောင်းလွှတ်တော်စုံစမ်းရေးကော်မရှင်လူကြီးတွေထံမှထွက်ဆိုထားပါတယ
်အာဖဂန်နစ္စတန်မှာ6လကြာဖမ်းဆီးခံရတဲ့ဗီဒီနိုင်ငံသား5ဦးကိုတာလီဘန်တွေကပြန်လွှတ်ပေးလိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကအတည်ပြုပါတယ်သူတို့နိုင်ငံသား5ဦးပြန်လည်လွတ်မြောက်လာပြီလို့ UK ကကြေညာခဲ့ပြီးမကြာခင်မှာပဲတာလီဘန်တို့ကအတည်ပြုခဲ့တာပါအဲ့ဒီဗီဒီနိုင်ငံသား5ဦးဟာအာဖဂန်ဥပဒေနဲ့ဒလိထုံးစံတွေကိုချိုးဖောက်ခဲ့တာကြောင့်ဖမ်းဆီးခဲ့ရတာလို့တာလီဘန်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်မူဂျာဟစ်ကသူ့ Twitter မှာရေးပါတယ်ဗီတိန်နဲ့တာလီဘန်တွေကြားဆွေးနွေးညှိနှိုင်းမှုအကြမ်းကြီးလှုပ်ခဲ့ပြီးနောက်ဗီတိန်နိုင်ငံသား5ဦးကိုတနင်္ဂနွေနေ့ကပြန်လည်လွှဲပြောင်းပေးလိုက်ပြီလို့မူဂျာဟစ်ကဆိုပါတယ်ဗ ပြည်ထောင်နိုင်ငံသားတွေအာဖဂန်ယဉ်ကျေးမှုနဲ့ဥပဒေဒလေထုံးစံတွေကိုချိုးဖောက်ခဲ့တာအတွက်သူတို့မိသားစုတွေကိုစားတောင်းပန်လိုကြောင်းနဲ့နောက်မှဒီလိုမဖြစ်စေရဘူးလို့အာမခံကြောင်းဒီဖြစ်ရဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းပြည်ထောင်နိုင်ငံသားကြီးဝန်ကြီးအလစ်ပတ်ထရပ်စ်ကသူ့ Twitter မှာရေးပါတယ်အခုပြန်လွတ်လာသူ၅ဦးရဲ့အမည်စင်းကိုတာလီဘန်ဘက်ကရောပြည်ထောင်အစိုးရဘက်ကပါထုတ်ပြန်ခြင်းမရှိသေးပါဘူးပြည်ထောင်ဂျာမန်နှစ်နိုင်ငံသားခံယူထားတဲ့ပီတာဟိုဗင်နာကိုတာလီဘန်ကဖမ်းတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းမိသားစုနဲ့မိတ်ဆွေတွေကသတင်းထုတ်ပြန်ခဲ့ပူးပါတယ်။သူဟာ BBC သတင်းဌာနအတွက်အလွတ်သတင်းတောက်လုတ်ကင်နေသူလည်းဖြစ်ပါတယ
်။တိရီလင်္ကာနိုင်ငံရဲ့အကြအတဲကိုဖြစ်ရှင်းဖို့အတွက် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ဟာအရေးပါတဲ့ဆွေးနွေးမှုတွေကိုတင်းလာနေမှာစတင်လှုပ်ဆောင်နေပါတယ်။အခုလိုအခက်အခဲကြုံနေချိန်မှာတိရီလင်္ကာနိုင်ငံကိုကူညီသွားဖို့တန်တိတ်ထန်ချထားပါကြောင်းကို IMF ရဲ့ကြေညာချက်မှာထပ်မံအတည်ပြုဖော်ပြထားပါတယ်။အဖွဲ့ဝင်၉ဦးပါဝင်တဲ့ IMF ကိုယ်စားလှယ်အဖွဲ့ဟာတိတိလင်္ကာဝန်ကြီးချုပ် René Wickremesinghe နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီအဖွဲ့ဟာတိတိလင်္ကာမှာ10ရက်ကြာနေထိုင်မှာဖြစ်ပါတယ်။တိတိလင်္ကာအတွက်မရှိမဖြစ်လိုအပ်တဲ့သွင်းကုန်တွေဝယ်ယူဖို့အတွက်ဒီနှစ်ကုန်အထိ American Dollar 5 billion လောက်လိုမယ်လို့ဒီလာဇန်ပိုင်းတုန်းကဝန်ကြီးချုပ် René ကလွှတ်တော်မှာပြောဆိုခဲ့ပါတယ်။တိရီလင်္ကာမှာစီဝါရေးဆူဆူဝါဝါကျဆင်းနေပြီးလောင်စာဆီပြတ်လတ်နေတဲ့အတွက်ရုံးနေကြောင်းတွေပိတ်ထားရတာနှစ်ပတ်ရှိပြီဖြစ်ပါတယ်နိုင်ငံသားငွေပြတ်လတ်နေတဲ့အတွက်စေဝါနဲ့အခြားလူသုံးကုန်ပစ္စည်းတွေဝယ်ယူတင်သွင်းနိုင်ခြင်းမရှိတဲ့အတွက်လည်းပြတ်လတ်နေပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့အင်ကာနေမနေ့ခင် VOA ထိပ်တန်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ခင်ဗျာမြတ်သားစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကန့်ညီဘဲတည်တံပေးတာမျိုးဒါမှမဟုတ်ဖမ်းဆီးချုပ်နှောင်တာမျိုးကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်တယ်လို့ IIMM ခေါ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရာအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ထင်ရှားတဲ့နိုင်ငံသမားတွေဖြစ်တဲ့88မျိုးဆက်ခေါင်းဆောင်ဦးကျင်မီနဲ့ NLD လွတ်တော်ကိုယ်စားလှယ်ဖြစ်သူဖြစ်ခဲ့သူဒီဦးဖြိုးစရာတော်တို့အပါအဝင်၄ဦးကိုပြီးခဲ့တဲ့သတင်းပတ်ထဲစစ်ခုံရုံးကတေတံအမိတ်ချမှတ်ခဲ့ပြီးနောက် WIWN အဖွဲ့ကအနီးကစောင့်ကြည့်နေကြောင်းကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့ဒီလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံရတဲ့လူပုဂ္ဂိုလ်တွေရဲ့အခြေခံရပိုင်권တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ထောက်ပြပါတယ်အဓိကအကြဆုံးအခြေခံအခွင့်အရေးကတော့ဒီလိုမျိုးအမှုကိုအများပြည်သူရှေ့မောက်စစ်ဆေးကြားနိုင်ရမှာဖြစ်ကြောင်းအာဏာပိုင်တွေကနိုင်ငံတော်လုံခြုံရေးဒါမှမဟုတ်အခြားသောအကြောင်းတွေကြောင့်သူတို့ကိုတည်တံပေးရတာပါဆိုရင်တော့ခိုင်မာတဲ့အကြောင်းပြချက်မျိုးမရှိဘဲနဲ့တည်တံပေးလို့မရကြောင်း WIWN ကြေညာချက်ကဆိုပါတယ်အဲ့လိုမှမဟုတ်ရင်တရားမျှတမှုမရှိတဲ့စီရင်မှုသာဖြစ်တယ်လို့ပြောပါတယ်စစ်ကောင်စီရဲ့ကြိုးမိတ်တည်တံစီရင်မှုကိုအဲ့ဒီအဖွဲ့ကဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးအမှုနဲ့ဆိုင်တဲ့အထောက်အထားတွေကိုရနိုင်သမျှစုဆောင်းကမျှတစွာတရားစီရင်ရေးရမှာရှိရမယ့်အချက်လက်တွေကိုချိုးဖောက်ခဲ့သလားဆိုတာအတည်ပြုနိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကြေညာချက်ကပြောပါတယ
်။နိုင်ငံတကာတက်ချိန်ဒီအဖွဲ့ ICRC ရဲ့ Asia Pacific ဒေသဆိုင်ရာအကြီးအကဲ Christine Chipola ဟာမြန်မာနိုင်ငံကိုဇွန်လ15ရက်နေ့ကနေ17ရက်နေ့အထိသွားရောက်ခဲ့ပြီးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးကိစ္စတွေအတွက်စစ်ကောင်စီတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းတင်းလာနေမှာ ICRC ကကြေညာတဲ့တစောင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေပုံမပြင်းထန်လာပြီးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့အရသားတွေထိခိုက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကိုလည်းပြောဆိုခဲ့တယ်လို့ ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေလိုအပ်နေတဲ့ထောင်ပေါင်းများစွာသောသူတွေထံကိုတောရောက်ဖို့ ICRC အနေနဲ့အခက်အခဲတွေကြုံနေရပြီးရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ချင်း၊ကယား၊ကရင်ပြည်နယ်တွေနဲ့မကွေးတိုင်း၊စကိုင်းတိုင်းတွေကိုတွားရောက်နိုင်ရေးကူညီဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေအပြင်းအထန်မဖြစ်တော့တာတစ်နှစ်ခွဲလောက်ကြာခဲ့ပြီးကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေခွင့်ပြုနိုင်တဲ့အချိန်မှာ၂ 2019ခုနှစ်ကတည်းကပြင်ပထားတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်ခွင့်ပြုသင့်တယ်လို့လည်းဆိုပါတယ်ICRC ရဲ့ Asia Pacific ဒေသဆိုင်ရာအကြီးအကဲဟာကာကွယ်ရေးဝန်ကြီးဌာန၊ပြည်ထောင်ရေးဝန်ကြီးဌာန၊ချမရေးဝန်ကြီးဌာနအပါအဝင်အာဏာသိမ်းစစ်ကောင်စီရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းနိုင်ငံတကာကြက်ကြီနေအဖွဲ့ ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ကမ္ဘာပေါ်ကပိဋိပက္ခအကြမ်းဖက်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဒုက္ခသည်ဖြစ်လာရသူတန်းတရာကျော်ရှိလာပြီလို့ဒီရေအတွက်ကပထမဦးဆုံးစံချိန်တင်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂကဇွန်လ20မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်ပါတယ်။ဥယျာဉ်ဆွန့်ခွာခဲ့ရတဲ့ဒုက္ခသည်တွေအနေနဲ့သူတို့ကိုလက်ခံတဲ့နိုင်ငံတွေမှာရောအခြေချမဲ့နေရာအထိသွားရတဲ့လမ်းတစ်လျှောက်မှာပါ။ကျန်းမာရေးစောင့်ရှောက်မှုရရှိဖို့ဘယ်လိုအခက်အခဲဆင်ခုံမှုတွေရှိသလဲဆိုတာကိုကမ္ဘာဒုက္ခသည်နေ့မှာမဖြစ်မနေအသိပေးရမှာဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်။ယူကရိန်းမှာဆိုရင်နေ့တိုင်းကလေးနှစ်ယောက်ထက်မကအသက်ခံနေရပြီးအ ਨੇ စုံလေးယောက်ဒဏ်ရာရတဲ့နှုံးနဲ့ပိဋိပက္ခပေါပေါက်နေသလိုရပောင်းတရာကျော်စစ်ပွဲအတွင်းယူကရိန်းကလေးငယ်အားလုံးရဲ့၃ပုံ၂ပုံဟာအိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်ကလေး၆ယောက်တိုင်းမှာ၁ယောက်ကပိဋိပက္ခဇုံထဲမှာနေနေရတယ်လို့ဆိုပါတယ်အာနာသိမ်းထားတဲ့မြန်မာနိုင်ငံမှာလည်းလူသိမ်းပေါင်းများစွာဒုက္ခသည်ဖြစ်ခဲ့ရပြီးလူဦးရေ၃သိန်းကို UNHCR ကအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်
ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေရဲ့မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေမှာမုတ်တုံရာသီမိုးကြီးပြီးတော့ရေကြီးရေရှာတဲ့အတွက်လူတွေသိမ်းနဲ့ချီပြီးရေပေးကြုံနေရတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကတင်းနယ်လာနေမှာပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့အပတ်တည်းကစလို့မုတ်တုံရာသီမိုးသဲထန်ခဲ့တဲ့အတွက်ရေကြီးရေရှာမှုတွေဖြစ်ပြီးအ ਨੇ စုံလူတရာစင်ကျော်လောက်သေဆုံးခဲ့ပါတယ်။စစ်တပ်တွေဆီလိုပြီးရေပေးသင့်သူတွေကိုကူညီကယ်ဆယ်ရေးတွေလုပ်နေပြီးအဆိုးအဝါဆုံးခန်းစားရတဲ့ဆူနန်ကန်နဲ့စိုက်လက်ခရိုင်တွေကလူတသိန်းကျော်လောက်ကိုဘေးလွရာကိုရွှေ့ပြောင်းခေပေးခဲ့တယ်လို့တဘာဝဘေးအန္တရာယ်နဲ့ကယ်ဆယ်ရေးဝန်ကြီးဌာနအငယ်တန်းဝန်ကြီးကပြောဆိုပါတယ်။အဲ့ဒီဒေသအတွင်းမှာလူ၄သန်းလောက်ဟာရေကြီးလေရှမ်းမှုဒဏ်ကိုခံစားနေရပြီးတန်းနဲ့ချီတဲ့သူတွေဟာလျှက်စစ်မီးတွေပြတ်တောက်ကတောက်သုံးရည်နဲ့အစာအစာတွေလိုအပ်နေပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာသံပြည်နယ်မှာလည်းမိုးကြီးပြီးရေရှာတဲ့အတွက်လူတသိန်းလောက်ဟာရေဘေးဒုက္ခသည်စခန်း900ကျော်လောက်မှာခိုလုံနေကြရပါတယ်။
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုစော်မှုကျော်တို့ပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ပြီးဆွေးနွေးနေပြီးဒီအပိုင်းတွေအတွင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ပို့အိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLA တို့နဲ့ဆွေးနွေးပါတယ်။ဒီဆွေးနွေးပွဲတွေမှာ DKBA ကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ပေမဲ့PNL ကတော့ပြည်내သည့်ရရှိရေးအတွက်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင်
။စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစော်စတီဦးဆောင်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကိုယ်စားလှယ်အဖွဲ့ဟာ19ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲအပြီးမှာတော့ DKBA ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးရမှာစစ်ကောင်စီဥက္ကဋ္ဌကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြောင်းနဲ့ DKBA ဘက်ကတပ်မတော်နဲ့အမြဲလက်တွဲသွားမယ့်အခြေအနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောတူတဲ့အမြင်တွေပြန်လည်ဆွေးနွေးခဲ့သလိုဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ CA ချုပ်ဗိုလ်မှူးကြီးစောဝင်းစိန်ကDKBA အနေနဲ့ထူးထူးခြားခြားတင်ပြတာမျိုးမရှိဘဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးမှုအပေါ်အဓိကဆွေးနွေးခဲ့ကြောင်းပြောပါတယ်။တပ်မတော်နဲ့အမြဲလက်တွဲသွားမယ်ဆိုတဲ့အချက်မှာတော့အဓိကဒေသဖွံ့ဖြိုးရေးကိစ္စတွေကိုရည်ရွယ်တာဖြစ်ကြောင်းအခုလိုပြောဆိုပါတယ်
။2017တုန်းကဒေသဖွံ့ဖြိုးရေးကိုလုံးသူတကွာပူးတွဲဆောင်ရွက်ပါမယ်ဆိုတဲ့စတိကူကရှိထားခဲ့တယ်။အဲ့ဒါကြောင့်လက်ရှိသူတို့ကအာဏာရတဲ့အဖွဲ့အစည်းဆိုတဲ့ခါကျတော့ဒီသားဖွင့်ကြီးဆောင်ရဲတဲ့နာမှာသူတို့ကပုံမဆောင်ရဲမယ်ဆိုတဲ့တော့ပဲအဲ့လိုမျိုးသိနေတာမဆန်ပါဘူး။ဒီပြည်နယ်ရဲ့ငင်းဆိုင်ကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မပြီးပြနိုင်ဘူးလေ။ပြည်ယူလည်းပါဝင်လာနိုင်တဲ့အခွင့်အရေးမှပဲဒီအခွင့်အရေးတစ်ခုသွားနိုင်တယ်ဆိုတဲ့တော့သူအဲ့လိုပြောတာတော့
။နေရပြန်စစ်ပြေးဒုက္ခတွေရဲ့အရေးကိုလည်းဆွေးနွေးကြကြောင်းပြောပါတယ်။
မနေ့တုန်းကတော့ DKBA ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးနေသလိုဒီကနေ့မှလည်းဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ဒီလ16ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဘုံကျုံမှုကြီးမင်းအောင်လှိုင်ဟာဒုဥက္ကဋ္ဌတက်ခွန်ထွန်းတင်ဦးဆောင်တဲ့ပဝိုမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့သလို18ရက်နဲ့18ရက်မှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ PNLO ကဒီမိုကရေစီဖက်ဒရယ်အရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြောင်း PNLO ရဲ့တွဲဖက်အတွင်းမှူးတစ်ခွန်မင်းသိန်းကပြောပါတယ်။နောက်အလေးထားဆွေးနွေးဖြစ်ခဲ့တဲ့အချက်မှာပြည်နယ်သစ်ပြဋ္ဌာန်းရေးကိစ္စလည်းပါဝင်ကြောင်းခွန်မင်းသိန်းကအခုလိုပြောဆိုခဲ့ပါတယ်။
ဒီနေ့ဒီကိစ္စကကျွန်တော်တို့ရဲ့လူလာချက်တရားနေနဲ့တော့ဖော်ပြထားတာတော့ရှိပါတယ်။နောက်အနာဂတ်အချိန်မှာတကယ်လို့မြန်မာဖက်စစ်ဘောင်အခြေခံဥပဒေကြေပြီးတော့ပြင်ဆင်ယူဆမယ်ဆိုလို့ဆင်ပြနေတဲ့မြန်မာပေါ်ဒီဝဲမှုရှိရေးဆိုတဲ့ဥစားတော့ကျွန်တော်တို့ပြောဆိုဆွေးနွေးခဲ့တာတော့ရှိပါပါဘူး။သူတို့ကတော့ဒီ2000အခြေခံဥပဒေပေါ်မှာပဲအရပ်တည်ပြီးတော့အဲ့ဒီပေါ်မှာစဉ်းစားပြီးတော့ပြင်ဆင်ဖို့ပေါ့နော်။အဲဒါလိုမျိုးတော့ရှိပါပါဘူး
။ပေါ်ပြနေတဲ့ပေါ်ထွန်ကြီးဟာ2018ခုနှစ်ကပြုလုပ်ခဲ့တဲ့လူမျိုးအလိုက်ဆွေးနွေးပွဲမှာပအိုမျိုးသားအဖွဲ့ချုပ် PNO နဲ့ပအိုနိုင်ငံရေးပါတီတွေလည်းပါဝင်ဆွေးနွေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်내ဖွဲ့စည်းပုံရေးဆွဲပြဋ္ဌာန်းခွင့်နဲ့မြန်မာပြည်ရဲ့နိုင်ငံရေးအကြအတဲကိုနိုင်ငံရေးမှာသက်ဆိုင်သူများအားလုံးပါဝင်ဆွေးနွေးဖို့ဆိုတာတွေတင်ပြခဲ့ကြောင်းပြောဆိုပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါ။ဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကပါဝင်တက်ရောက်မှဖြစ်ကြောင်းအကြောင်းပြန်ခဲ့ပြီးလက်ရှိမှာ10ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်။ NCA လက်မှတ်ထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကျောင်းသားတပ်မတော် ABSDF နဲ့ NCA လက်မှတ်ထိုးမထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ီအမျိုးသားတိုးတက်ရေးပါတီ KNPP ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA AA တို့ကတော့စစ်ကောင်စီကမ်းလှမ်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုညှင်းပယ်ထားပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့လက်ရှိပဋိပက္ခဖြစ်ပွားနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုခြံလှပ်ထားမယ်ဆိုရင်ငြိမ်းချမ်းရေးရရှိမှာမဟုတ်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီလ14ရက်နေ့မှာတော့ကြံရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဆွေးနွေးဖို့အတွက်ထပ်မံဖိတ်ကြားခဲ့ပေမဲ့ NUG နဲ့ PDF အဖွဲ့တွေတော့မပါဝင်ပါဘူး
။ကိုစုံမိုးချော်ပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့လက်တယ်မပေါ်သေးတဲ့လူတက်မှုနဲ့ပြန်ပေးဆွဲခံရမှုသတင်းတွေကိုနားဆင်ချင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ရခိုင်ပြည်ပုံနှကျွန်းမြို့နယ်ကဖမ်းဆီးသတင်းကိုတင်ပြပေးပါမယ်။ပုံနှကျွန်းမြို့နယ်မှာပြီးခဲ့တဲ့တောက်ချန်နေ့ညနေပိုင်းကပြစ်ခတ်တန်းတွေထွက်ပေါ်လာပြီးတဲ့နောက်ဒေသခံတွေကိုတင်းနှလာနေမှာစစ်တပ်ကလိုက်လံဖမ်းတာတွေရှိတယ်လို့ဒေသခံတို့ကပြောပါတယ်။ဖမ်းခံထားရသူက10ဦးထက်မနည်းရှိနေပြီးအဲ့ဒီထဲကတချို့ကတော့စစ်တွေမှာရှိတဲ့စစ်ကြောရေးမှာစစ်ဆေးတယ်လို့လည်းဒေသခံတို့ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့ပေါ်မှာပြီးခဲ့တဲ့တောက်ချန်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တဦးကိုရခိုင်လက်နက်ကင်တပ် AA အဖွဲ့ကဖမ်းခေါ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပုံနှကျွန်းဒေသခံတွေကိုဖမ်းဆီးစစ်ဆေးနေပါတယ်။တနင်္လာနေ့အထိစစ်ကောင်စီဘက်ကဖမ်းဆီးစစ်ဆေးနေတဲ့ဒေသခံ10ဦးထက်မနည်းရှိနေပြီးတချို့ကတော့စစ်တွေမှာရှိတဲ့စစ်ကောင်စီရဲ့စစ်ကြောရေးမှခေါ်ယူစစ်ဆေးနေတယ်လို့ကိုယ်တိုင်ထွက်ပြေးပုန်းရှောင်နေရတဲ့ပုံနှကျွန်းဒေသခံတဦးကပြောပါတယ်
။သူတို့ကင်းရှားထားတာတို့နောက်ပြီးတော့လာတို့ကိုစစ်ဆေးတာတို့အဲ့ဒါတော့ရှိတယ်ပေါ့ညဘက်တွေဆိုတောက်လျှောက်ကြီးဝင်ပြီးစစ်တာတို့ပါလို့အိမ်ထောင်စုစည်းရင်းတို့မှတ်ပုံတင်တို့ဖြစ်တယ်လို့ပြောတယ်ပေါ့ဟန်တာ50ကျော်နေပါလောက်ရှိမယ်အဲ့မှာ30ကျော်လောက်ကပြန်လွှဲပြီးပေါ့အသက်60ကျော်တို့20ကျော်တို့လည်းပါတယ်ပေါ့စစ်တွေဟိုဟာမှာ9ယောက်ခေါ်တော့တယ်လို့ပြောတယ်ပေါ့ကျမ်းမာရေးမကောင်းလို့အဲ့ဟိုဟာစစ်တပ်ကတင်တရားစည်းရုံမှာ2ယောက်တင်ထားရတယ်လို့ကြားတယ်
ဖမ်းခံထားရသူတွေထဲမှာအသက်60ကျော်အရွယ်ဥကျော်မင်းတဦးလည်းပါဝင်ပြီးတနင်္လာနေ့အထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးသလိုကျန်းမာရေးမကောင်းတာကြောင့်စိုးရိမ်နေရတယ်လို့မိသားစုဝင်တဦးကပြောပါတယ်
။အမေအင်ကဆိုင်းနယ်ကျော်လောက်မှာသုံးဆယ်ကျော်ရှိစီစီပါလာရတယ် Zagara Kapsin and Nashua. Then by rather three two by three two by Shiva and Avala. The plan of the soul in my.
Let's see, Pony Jumio Boma, Sikamsi, Tapo Windry, Lojong Ye, you tad the loo. The ain't wind, the ain't wet, Sissin, I reach out. Did that get the chule, trap ye ding sham near body? The Ninkin in Yenny Banga did that can we go Masu Yambo, ye kind Lenagan, Tapo E. Ega, Sikamsi, Tapo Windu go Pansi Dora Jow. Throne in a coolo, Sissin, Yara Pit Lu. Mew boy, Yakwadima, a tan chess and a genial lule did that can we cap your body? Tabby Mele, a coolo, Sikamsi, Tapo Windu, Lenet, be so near Sissin, Yara Jow. So ye ain't tailor near de lule, Bonijon did that gang up your body.
ติมิบินตะคูโกย่องเนตะโลเบคันซะเนียะเจนเราซีเยติมานีเดยะไคเหมี่ยวป้ายมาสิกกอนสีตันเนยะไคเล่นะกันอีอีอพั่วโตไถ่ไต่ตื่อราริชินิเปนะเพ่หญีไนโลไม่ยะเดอฉีนิชิเดโลยะไคเล่นะกันอีอีอพั่วเบกกะเปียวสู่ทาราชิบาเดเล่ชิยะไคปีเนมาสิกกอนสีเบกกะอินอาตู้เมนทาตรีลงจงเยติ้นเจ็ดซิซีทาริชินิเปยะไคเล่นะกันตะพั่ววินตรีเนเดตะกันตรีโก Pansi Tari Le Shinibade. The Pamale Sikonsi Tapo Windwe go, Yakin Lenagan po e got Pansi Dari Shibade. Sikonsi Pega Yakin Piturine e a poem Windwe go, Pansi Nirajao. Yakin Lenagan da e nine. Sikonsi Tapo Windwe go, Pansi Yara Pibi. Pansi Tade e Tapo Windwe, Pidure go Lope ma. Pantade Sikonsi Tatari go, Pian Lope me lule, Bigade Yapin Trisa Shinle Boema. Jakai Lena Gai Dapwe Ee Apoye Biokunya Kaintu Kaka Biosu Tabareshe
Pakambeka Lutamu Drin Samat Boku Timpia Pilubare Kachimpine Pakam Yunema Tanatayane Tiso Nide Muta Toye Jo Longo Zula Nese Yet Nilani Minet Sobai Matita Gani Twikabade Badwajan Drogu Beduga Tapia Kedle Surado Matia Tibabu Majakanasu the Lutanane Pika Tapia Kanyade Pakam Yune Mibi Chini Net Patalu Yangonga Dream People Tabade Kuyemo Piopia Pibamishe
Kachimpine Pakam Yunega Mosi Sane Longin Jia Sanama Lenau Bian Jutobi, Ugongo, Tanane Pita Kan Hayare, Muta Tong Jo Lango, Zona Neseye, Manet Sobaima, Tushi Gerelo, Didagan Duga Piovare.
The Kare Lurero Tomoga Lepare, General Di Lunkin Attap by Kaira, Yotika Lepare. Now to Ugaro, Di Lunkin Palevetine. I was not the Ujaro, Atenate Winjin, the Ujaro, Tongue Winjin, Nathana Winjin, Tongue and I Winjin, I don't know.
ไอ้กอกกุญชิลันยาริมาแล้วเนี่ยก็ดีอะล้องนี่ก็เราพวกอ่ะพักกันยิงก็อยู่มาท้าๆได้ลงจ้าเลยตะแน่เนี่ยปิดตะขันท้ายได้ดีမျိုးသားตรงหาสึกกองสีโกตะเด็นเป้นี่ดูฤทธิ์ဖြစ်တယ်လို့ซึซွဲပြောဆိုကြတွေရှိနေပြီဒါနဲ့ပတ်သက်လို့အတိပြုနိုင်တာမရှိသေးပါဘူးဖားကန့်ဒေတာမှာစစ်အာဏာသိမ်းပြီးချိန်ကစလို့ကျူးလွန်သူမပေါ်ပဲအသက်ခံရတာတွေကခက်စိတ်စိတ်ဖြစ်နေတယ်လို့ဒေတာကန်တွေကပြောပါတယ်
အသက်ခံရသူအများစုကိုလည်းစစ်ကောင်စီတရင်ပေးနေသူတွေလို့အတိမပြုနိုင်ပဲဆွဆွဲပြောဆိုကြတွေရှိနေတယ်လို့ဒေတာကန်သူကပြောပါတယ်ဒီဖက်ကန်ဒေတာမှာတော့အာဏာမသိခြင်းနဲ့လူတက်မှုတော့ဖြစ်နေကြတာပဲဒီလိုချင်းပဲအဖွဲ့အစည်းလုပ်တယ်ဒါကြောင့်မဟုတ်လုပ်တယ်ဆိုတာကလည်းကျွန်တော်တို့ကတအားမပြောနိုင်တဲ့စိတ်ဆိုင်ကအများကြီးရှိတာပေါ့ဒီနေ့ညတက်ဆိုင်လာလားဒီလိုကြီးတောက်မှုလားအဲ့ဒါတော့ရှ ဒီလိုရတယ်နေထိုင်ရှိလို့နော်ဖြစ်နိုင်တော့သူတို့ကသူဖြစ်ရှင်းတာတော့နိုင်ငံရေးအရာတွေဒီလိုသဘောမှာဖြစ်ရှင်းတဲ့တတ်တာချက်တာကိုကျွန်တော်တို့တတ်နိုင်တဲ့နောက်ဆုံးမှာဆိုတော့ဖက်ကန်ဒေတာမှမဟုတ်ပါဘူးဒါနဲ့နေထိုင်ရတယ်အဲ့လိုဖြစ်နေဆိုတော့ဟိုပို့ပြီးတော့ကောင်းတာမဟုတ်လို့ရှိရတော့ဒီအချိန်နဲ့တည်တဲ့သူတွေတချို့တော့တည်ရတဲ့နည်းနည်းဟိုဖြစ်ပြီးဆိုရင်ဒီကောင်တဏ
ဘယ်ဖွဲ့ကကျူးလွန်နေဆိုတာကိုလည်းအတိအကျမသိရဘူးလို့ဒေသခံသူကပြောပါတယ
်။လောလောဆယ်တော့ဖက်ကနေတဲ့အနေကတော့မကွေးတို့စကိုင်းတို့အဲ့လောက်ကျတော့မဆိုးလောက်ဘူးလို့ထင်တာပဲ။ဒီမှာတော့ဖြစ်တာတော့ဖြစ်နေတာပေါ့။အဲ့ကလာမှာတစ်ခါတလေလေတမုံကတစ်လောင်းလုံးမဟုတ်နှစ်လောင်းသုံးလောင်းအဲ့လိုဖြစ်နေတာတော့ရှိတယ်။ဖြစ်နေတာဆိုတာကလက်ရှိဒီအာနာမသိခင်တာဒီလိုလူတမုံကတနစ်မှမှဗနမှုသူကလက်ချင်းယူလို့ရတယ်။အခုကျတော့ဒီတလာမှာဘယ်လောက်လဲနည်းနည်းခတ်သိသိဖြစ်လာတော့နည်းနည်းတော့ထူထောင်မှုတော့ရှိတာပေါ့။လက်နဲ့ကင်ရင်တစ်ဖက်ကလည်းလောလောဆယ်ကတော့တစ်ဖက်တည်းရှိတာမဟုတ်ဘူးလေ။၄ဖက်၅ဖက်လောက်ရှိနေတဲ့ခါကျတော့တစ်ခုခုလုပ်ရင်ဒီဒီကကတစ်နှက်နဲ့ပတ်သက်လာရင်ဟိုအမှုမှန်ပေါ်ထုတ်ဖို့ကလည်းအရန်ခဲရင်လုံးနဲ့အမိဖမ်းမှရှိတဲ့ခါကျတော့ဘယ်လိုမှတော့လုံးလုံးမရဘူး။ဟောတအပ်ပြောလို့မရဘူးနော်။က င်းဘက်ကလောက်တယ်ပဲပြီးရင်ဒီတိုင်းနဲ့ပြီးသွားကြတာပါပဲ
ကချင်ပြည်နယ်ဖားကန့်မြို့နယ်မှာအာဏာသိမ်းပြီးနောက်ပိုင်းရဲရွာအုပ်ချုပ်ရေးမှုတွေနဲ့စစ်ကောင်စီကိုသတင်းပေးနေတဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေမကြာခဏတပ်ဖြတ်ခံနေရတာပါဖားကန့်မြို့နယ်စစ်အောင်ကျေးရွာအုပ်စုအစွန်မှာအမျိုးသား၄ဦးကိုလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနက်နေ့ပြစ်တက်ခဲ့တဲ့ဖြစ်စဉ်ကအခုဇွန်လ၁ရက်နေ့အစောပိုင်းတုန်းကလည်းဖြစ်ပွားခဲ့ပါတယ်သူတို့ကိုဘယ်သူကဘာကြောင့်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေပြီးခဲ့တဲ့ရက်ပိုင်းအတွင်းပညာရေးဝန်ထမ်းတို့ပြန်ပေးဆွဲခံရပြီးသူတို့လွတ်မြောက်ရေးအတွက်ဘင်္ဂလားဒေ့ရှ်ငွေချေတာကာ350ပေးရမယ်လို့ပြန်ပေးဆွဲတဲ့အဖွဲ့ကပြောလာတဲ့အကြောင်းရခိုင်ပြည်နယ်ပညာရေးမှုက VOA ကိုပြောပါတယ်။လက်ရှိမှာတော့ငွေလွှဲတဲ့လုပ်ငန်းတွေကိုလုပ်နေတယ်လို့လည်းသူကပြောပါတယ်။စုပေါင်းပြီးတော့ဒီပြန်ပေးဆွဲခံရသူတွေကိုရှာဖွေတဲ့လုပ်ငန်းစဉ်မှာလည်းပြစ်ခတ်တိုက်ခတ်ခံရပြီးဒေသခံတို့ထိခိုက်ဒဏ်ရာရထားပါတယ်။ရန်ကုန်ကပြပို့လာတဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင
်။ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်မြောက်ပိုင်းတောင်ပြိုလက်ဝဲနဲ့သင်းမောလာကျေးရွာမှာတောင်ဝန်ထမ်းဆောင်နေတဲ့မူလာတန်းကျောင်းဥပိုဝင်းနဲ့လက်ထောက်မူလာတန်းများဆရာမဒေါ်အောင်မာကျော်တို့နှစ်ဦးဟာပြီးခဲ့တဲ့ဇွန်လ16ရက်နေ့ကအစည်းအဝေးကိစ္စနဲ့မောင်းနှုံးမြို့ကိုလာရင်းလန်းခုလတနေရာမှာပြန်ပြီးဆွဲခံခဲ့ရပါတယ်ဒီပညာရေးဝန်ထမ်းတွေရဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြောခွင့်ရဦးလှသိန်းအခုလိုရှင်းပြပါတယ
်ကျွန်တော်မသိထားဘူးကြာအဲ့ဒါဒီရဲကိုလေ့ရမှာမင်းမရှိပညာရေးရလူတွေမကြည့်ပါလား
ပြန်ပြီးဆွဲခံရပြီးနောက်နေကြားဆောင်တက်ဖွဲ့နဲ့ဒေသခံတွေစုပေါင်းပြီးရှာဖွေရေးလုပ်ငန်းတွေ၃ရက်ဆက်တိုက်လှုပ်ဆောင်ခဲ့ကြောင်းနဲ့မနေ့ကရှာဖွေရေးလုပ်နေချိန်မှာတနတ်နဲ့ပြစ်ခတ်တိုက်ခတ်ခံရပြီးဒေသခံတို့တိကြိုက်ဒဏ်ရာရထားတယ်လို့ကူညီရှာဖွေရေးအဖွဲ့ထဲမှာပါတဲ့နသာတော်ဆရာတော်ကမိတ်ကြားပါတယ်
။ကိုလိုက၃ရက်ဆက်တိတ်ကိုရှာလိုက်တယ်။အခုကဆရာမကြီးရဲ့ငွေရေးကြီးရင်းနဲ့အဲ့လိုမျိုးအပိကူတို့ဒီပညာရေးဌာနကလုံနေတဲ့အတွက်ဖုန်းဖုန်းတို့ကအဲ့ဒီရှာဖွေရေးကိစ္စကိုတို့ဒီနေ့ရိုက်တက်လိုက်ပါတယ်။အခုဒီဖွစ်စ်တို့လည်းဖုန်းဖုန်းတို့မသိဘူးခင်ဗျ။မူဆလင်လို့ယူဆရပါဘူး။သူတို့ကလတ်ကနဲ့ပြောတာမူဆလင်ပါပဲဟုတ်ကဲ့။ဖုန်းဖုန်းတို့ဒေသခံတဦးတို့ထိသွားတယ
်။ပြန်ပြီးဆွဲခံထားရတဲ့ဆရာနဲ့ဆရာမကြီးရဲ့တယ်လီဖုန်းနဲ့ပြန်ပြီးဆွဲသွားတဲ့အဖွဲ့ကပြီးခဲ့တဲ့ရက်ကပြန်လည်ဆက်သွယ်လာလို့ဆရာတော်ကမိကြပါတယ်ပြန်ပြီးဆွဲတဲ့အဖွဲ့ကဘယ်အဖွဲ့စည်းလဲဆိုတာအခုချိန်ထိတည်တည်ကြာကြာမသိရသေးပေမဲ့သူတို့ဆက်သွယ်လာတဲ့အချိန်မှာမွတ်စလင်စကားနဲ့ပြောလာတာကြောင့်မွတ်စလင်အဖွဲ့လို့ယူဆရကြောင်းဆရာတော်ကမိပါတယ်ဒီပညာရေးဝန်ထမ်းတို့ကိုပြန်လည်ရရှိဖို့မြန်မာကျပ်ငွေ3,000နဲ့ညီမျှတဲ့ဘင်္ဂလားဒေ့ရှ်ငွေတာကာ350ပေးရင်ပြန်လှုပ်ပေးမယ်လို့ပြန်ပြီးဆွဲရတဲ့အဖွဲ့ကပြောလာတာကြောင့်လက်ရှိအချိန်မှာခရိုင်စီမံအုပ်ချုပ်ရေးအဖွဲ့မြို့နယ်ပညာရေးမှုရုံးနဲ့မိသားစုဝင်တွေစုပေါင်းပြီးငွေကြေးလွှဲပေးနေရတယ်လို့ရခိုင်ပြည်နယ်ပညာရေးမှုဥပထွေးစိန်ကပြောပါတယ်
။ဒီအရင်နေရာကားတော့ပိုက်ဆံတွေတွေးထားပြီပေါ့နော်ဒီနေ့လေးပဲပိုက်ဆံတွေတွေးဖို့မိသားစု၂ယောက်ပေါ့နော်မိသားစုတွေအဲ့ဒီဆရာရဲ့ဆွေမျိုးဖြစ်တဲ့နောက်ဟိုဆရာမရဲ့မိသူတို့ကတော့အဲ့ဒီမှာခရိုင်အုပ်ချုပ်ရေးမှုရုံးမှာပေါ့နော်ဒီမှာပိုက်ဆံတွေးဖို့အစီအစဉ်နေတယ်ပေါ့နော်ဒီနေ့ဟုတ်ကဲ့ပါ။ငွေကြေးကသိန်းသာခါကသိန်း50လို့ပြောပါတယ်ဒီသာခါသိန်း50ကကျွန်တော်တို့မြန်မာငွေသိန်း1000နဲ့ညီညာတယ်လို့တော့ပြောတာပေါ့နော်။ဒီအဖွေးလေးဆိုတာလေပြည်ပပေါ့မပြောဘူးသူတို့ဓမ္မရာပုံစံမျိုးအဲ့လိုမျိုးတွေပြောတာလေလို့တော့ပြောတာပေါ့နော
်။ပညာရေးဝန်ထမ်းနှစ်ဦးကိုအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုတယ်လို့ပြည်နယ်ပညာရေးမှုကပြောပါတယ်။ဒီလိုပြန်ပေးဆွဲပြီးငွေကြေးနဲ့ပြန်ရွေးခိုင်းတာတွေငွေကြေးနဲ့မရွေးနိုင်တဲ့သူတွေကိုတတ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေအဲ့ဒီဒေသမှာမကြာခဏဖြစ်ပွားနေပြီးလုံခြုံမှုမရှိဘူးလို့နသာရောင်ဆရာတော်ကမိတ်ကြားပါတယ
်။ပညာရေးဝန်ထမ်းကတော့ပထမဆုံးသမန်ဒီလိုအရေးပါတဲ့တော့မကြာမကြာအဲ့လိုမျိုးပြန်ပူးစစ်ခံရတယ်ငါရှာတာတော့ဟင်းရှာတာတော့တိုးတောင်မှသိခုတ်တာတော့ဝါခုတ်တာတော့အဲ့လိုမျိုးတော့မကြာမကြာအဆွေခံရတယ်ပိတ်ဆံနဲ့ရွေးတယ်ပိတ်ဆံနဲ့မရွေးနိုင်ဘူးတို့ကူညီထောက်ပံ့လို့မရဆိုတော့အဲ့ဒီကောင်ကဖိုက်ပစ်တာပဲအဲ့လိုမျိုးရှိပါတယ
်။စီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေမကြာခဏဖမ်းဆီးခံရတာတွေအမည်မသိတနက်ကင်တွေရဲ့ပြန်ပေးဆွဲတာတွေခံနေရပြီးလုံခြုံရေးအတွက်စိုးရိမ်နေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24/50 လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်ရရှိများရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ22ရက်အင်ကာနစ်မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 MHz လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့သတင်းတောင်အမှတ်စုကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနှားဆင်ကြရပါမယ်။အခုတော့ရန်ကုန်ကပေးပို့တဲ့သတင်းတောင်အမှတ်စုကိုကိုဇော်ဝင်းလိုင်းကတင်ပြပေးပါမယ်ရှင်။
ကျန်းမာရေးအသိအနောက်မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေဟာတည်တည်တသာကျဆင်းနေတယ်လို့နိုင်ငံတကာအသံဝင်ကပြောဆိုမှုတွေရှိနေပါတယ်။ပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေ၊လုံခြုံရေးအခြေအနေကြောင့်ကြောင်းတက်ဖို့အခက်တွေ့နေတဲ့ကလေးငယ်တွေအပါအဝင်အလွာဆုံးလူဒန်းစားအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူ့အခွင့်အရေးဘယ်လိုရုပ်ရော့နေပါသလဲ။ရန်ကုန်ကဖေးပို့တဲ့သတင်းတော်မတ်စုကိုကျွန်တော်ဇော်ဝင်းလိုင်းကတင်ပြပေးပါမယ်ခင်ဗျာ။
The February 2021 military coup
မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာတိတိတသာဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှက်ဘတ်ရှလက်ကလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့လည်းသူကပြောပါတယ်ဆီယနာတင်ပြခြင်းကဆလို့ဆင်းရဲနွမ်းပါမှုအိုးအိမ်ဆွန့်ခွာထွက်ပြေးရတာဆိုးရတဲ့အကျိုးဆက်တွေကိုခံစားနေကြရတဲ့ပြည်သူတွေဟာလူ့အခွင့်အရေးချိုးဖောက်ခံရတဲ့တန်တရာတွေကနေရုံမထွက်နိုင်ကြဘူးလို့ပြောပါတယ်။ပြည်တွင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတွေမှာအရေးပေါ်အကူအညီတွေလိုအပ်နေသလိုသူတို့စီနိုင်ငံတကာကပေးမဲ့လူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့ကလည်းအခုချိန်ထိခက်ခဲနေပါတယ်။ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကပဋိပက္ခတန်ခံရသူတွေကိုအကူအညီပေးနေပေမဲ့ဖဲခုံမြို့နယ်အရှိတ်ချမ်းစီတော့ရောက်မလာသေးဘူးလို့စီမီလော့ရွာကန်ကအခုလိုပြောပါတယ
်ဒီကိစ္စတွေကစင်ပြေလာကြတော့အတော်တော်မှာပဲတခါတခါတော်တော်ထိုးပြီးတော့လင်းနေရတဲ့စာစီတောက်ရေးကအရင်ကခဲနေတယ်ဗျာဒီလိုဆိုတော့ဒီလေဒီမချင်ရတော့ဒီတော့စီချောင်းကုန်တယ်ကတော့ PRP တို့ဒီလင်းပြေဒီဖွဲ့တွေကျွန်တော်ထောင်းပြီးပတ်ပံပေးတော့ဗောနော်အခုကတော့ထပ်ပံရအိုင်းတွေကဒီစစ်တော့ဖြစ်နေတယ် WFP ကတော့ဒီကျွန်တော်တို့ဖက်ကောစီချမ်းမတွေ့ဒီမှာကင်းရှိတဲ့မြေတွေတွေ့လာတယ်တွေ့တယ်တော့တောင်းမှန်နေတာကျတော့ချင်းတရားပေါ်လေးကျတော့ဒီကင်းတောင်းတဲ့မူကိုက်ဒီလိုအားတော့ဒီဆိုင်ရိုက်တိုက်ဒီကုန်ချောက်တွေပေါ့နော်ဒီကုန်ချောက်တွေလိုအပ်တယ်နောက်ပြီးတော့ဟောင်းလဲအကြောင်းလိုအပ်တယ်ပေါ့နော
်မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဥယျာဟာတက်တန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးကထုတ်ပြန်ပါတယ်အဲ့ဒီထက်မှာဆီယနာသိမ့်ပြီးနောက်အိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြထားပါတယ်အိုးအိမ်စွန့်ထွက်ပြေးနေရတာနေအိမ်တွေမိရှုပ်ခံရတာတစားတဲ့တစားတက်လာတဲ့ကုန်စည်နှုန်းနဲ့စီးပွားရေးမပြေလည်မှုတွေအပြင်နေတတူဝလုံခြုံမှုမရှိတော့တဲ့ဘဝတွေကိုတချို့ကညှိတွားနေကြပါတယ်လက်တွေ့မြေပြင်အခြေအနေတွေကိုပြောပြနိုင်ဖို့ကနောက်ဆက်တွဲလုံခြုံရေးအခြေအနေစိုးရိမ်မှုတွေကြောင့်လဲလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်အခွင့်အရေးတွေဆုံးရှုံးနေပြီလို့မန္တလေးဒေသခံတဦးကပြောပါတယ
်။သိရတာကတော့ကျွန်တော်တို့အရင်နဲ့တာရင်တော့မလုံခြုံတာတော့ခံစားရတယ်ဗျာ။အဲဒါတွေကကျွန်တော်တို့မလုံခြုံတဲ့ဘဝဖြစ်နေတာပေါ့နော်။ပါမန်ကျွန်တော်ရက်တူအရသာတယောက်ကလက်ရှိနေဒီမှာသူခံစားနေတယ်။ဒီတော့အခုပြောနေတာဘယ်လိုမှဟိုဟာလေးတစ်ခုကိုကျွန်တော်တို့ကဟိုဖက်လိုက်ပြီးပြောတာမဟုတ်ဘူး။ပုံကြီးချက်ပြီးပြောနေတာမဟုတ်ဘူး။ဒါပေမဲ့အဲ့ဒါကကကျွန်တော်ကနောက်ဆက်တွဲမလုံလုံရတယ်ပေါ့။ဒါကကအလွန်တကာမကောင်းတဲ့အချက်ပဲ
။မြန်မာနိုင်ငံကနေရာအတော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတောက်တွေနဲ့လူခွင့်ရေးချိုးပေါက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်သတင်းရရှိမှုအပိုင်းအမတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။အနာသိမ့်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။ကာယောဂါနဲ့အနာသိမ့်မှုကြောင့်ပြည်တွင်းမှာအလုတ်ကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့ရတယ်လို့ ILO ရဲ့အစိုးရအခါစားတစ်ခုမှဖော်ပြထားပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတ်သမားအခွင့်အရေးလစ်လျူရှုပြီးဥပဒေမဲ့လောက်ရတွေကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားသမဂ္ဂများFGWM ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
။ကမ္မနီတွေရှင်ရင်းနေကတော့ကမ္မကပီးရမယ်အခြားတော့ ဒီကံပါပဲလေးတေးရမယ်ပေါ့နော်အဲ့တော့သူတို့ကပါမင်းနဲ့တပားလေးအကြောင်းမျိုးပြပြီးတော့ဥပဒေနဲ့ချက်ကြီးမပေးရဆုံးတာမျိုးတွေရှိတယ်လို့စိတ်ညစ်ပြီးချအောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုတမားကြီးကလေးသားပြပြန်လို့ဝင်ရောက်လာတဲ့ပုံစံမျိုးကဒီပေါ်ပေါ်နဲ့ဆိုင်ကျင်လို့ခိုင်းတဲ့ချက်ချင်းတွေချုပ်ကြပြီးဒီအချိန်ကြီးကမှဒီတမားအများစုကျုပ်ရဲ့ခံစားနေရပါပေါ့နော်
နိုင်ငံသားတယောက်ရဲ့ရပိုင်권တွေကတခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ဟာလည်းဆီယနာသိမ့်ပြီးနောက်ပိုင်းမှာပိုပြီးကျဆင်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုတာနဲ့အသေးဖြတ်ချင်းတို့ကိုတားမြစ်ထားပေမဲ့လည်းဘာသာရေးခွဲခြားကန့်သတ်မှုတွေနှိပ်ကွပ်မှုတွေကတော့ရှိနေစေလို့ဖော်ပြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းဖြည့်ဆည်းခံခဲ့ရတဲ့အထက်လူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အဦတွေလည်း100နီးပါးလောက်ရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်အလက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယံဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုယ်ကွယ်ခွင့်ရှိတဲ့အနေထားဟာအခုချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ်
။အများကကျွန်တော်တို့ထိတ်လန့်နေရတာပေါ့။ဝူပြူကိုယ်ကွယ်တာတော့မှဟိုအရင်လိုမျိုးကြော်ရှင်မှုကမရှိတလောက်ပဲခံစားမြင့်ပါတယ်ပေါ့။အဲဒါဆိုတော့အများကအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွင့်နေရတာပေါ့အခုကြာ။ကိုယုံကြည်တာတော့ယုံကြည်ဘူးတော့ဝူပြူတယ်ဒါပေမဲ့အဲ့ဒီလိုမျိုးတော့မဟုတ်အများကြီးကွာခပါလေ
ပြည်တွင်းကလူခွင့်ရေးချိုးဖောက်ခံရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလုခဲ့တဲ့ကလေးလုတာပပျောက်ရေးပြင်စမအကြိမ်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ UNICEF ရဲ့အစည်းအဝေးမှာဆိုရင်2020အစမှာကလေးလုတာဥယေကတန်း160လောက်ရှိတယ်လို့ပြောပါတယ်ဒါကကလေး10ယောက်မှာတစ်ယောက်ကကလေးလုတာဖြစ်နေတာပါစီပတိပခဖြစ်နေတဲ့နေရာကကလေးတွေဆိုရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနှဲလာပြီးအလုပ်လုပ်နိုင်ရကြေပုံများလာနိုင်တယ်လို့ ILO ကပြောပါတယ်ဆီယနာသိမ့်ပြီးတဲ့နောက်တနင်္ဂနွေလုံးမှာလုံခြုံရေးစိုးရိမ်စရာဖြစ်ခဲ့ပြီးစာတင်ကြောင်းအများအပြားလည်းပိတ်ထားရပါတယ်အေယာဝတီတိုင်းမှာတော့ဒီရက်ပိုင်းအတွင်းကောက်ယူထားတဲ့စီးရင်အရာဆိုရင်မနစ်ကတဲ့အခု2022ခုနှစ်မှာကျောင်းအပ်နှုန်းကပုံများလာတယ်လို့အေယာဝတီတိုင်းကလေးတွေငယ်အခွင့်အရေးများဆိုင်ရာကော်မတီကဥအောင်စောဦးကပြောပါတယ်
ဒီကလေးတွေကတချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေကဟိုပါဒီလဲပြစ်နိုင်ကြီးရှိသွားတာပေါ့နော်။ဟိုမြင့်တန်ချက်တွေရှိတာပေါ့။ဟိုအားကြပါလေဒါပေမဲ့စိုးရိမ်ပူပန်မှုဓာတ်ရက်ကလည်းကလေးတွေရဲ့အဆင်ပြေဆုံးဆုံးအောင်လို့တောင်းအပ်နေကြတာပြည်ရ
2021ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တိုက်ခိုက်ခံခဲ့ရပြီးတကယ့်အရေးအတွက်ကဒီတဲ့ပုံများနိုင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်တချို့ဖြစ်စဉ်တွေမှာဆိုရင်ကလေးတွေသွားဖို့ကျောင်းတောင်မရှိတော့ပါဘူးဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအရွယ်ဆုံးလူတန်းစားအလွာအသီးသီးရဲ့နေစဉ်ဘဝတွေမှာလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းနဲ့လူခွင့်ရေးလှုပ်ရှားသူတွေအပါအဝင်ကာယကံရှင်တွေကပြောပြထားတဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ
ရင်တောက်မှတ်စုအစီအစဉ်ကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေတာပါဒါအပြင်အသံလွှင့်ချိန်နဲ့တပြိုင်တည်းထဲမှာပဲကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်ကြည့်ရှုနိုင်သလိုပဲကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဖတ်ဆင်ခဏတွေကိုဆက်လက်တင်ပြပေးပါမယ်အခုအရင်ဆုံးအပတ်စဉ်စီးပွားရေးအစီအစဉ်ကိုနှာစင်ချရမှာပါကဇက်စတန်နိုင်ငံမှာလူဦးရေရဲ့အနည်းဆုံး၄ပုံတပုံဟာချွတ်ချုံကျစီးရဲမွဲတည်တဲ့အခြေအနေကိုရောက်ရှိနေပါတယ်။အလုံးမရှိတာနဲ့လက်တလုံးငွေကြေးဖောင်းပွာတာကြောင့်အခြေအနေကိုပိုပြီးတော့ဆိုးရွားစေပါတယ်။ AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ခါနဲမန်ဘတ်ခါနော့ဟာကဇက်စတန်ရဲ့မြို့တော်ဘီရှ်ကက်စင်ကြေပုံမှာနေပါတယ်။အမြဲတမ်းအလုံးမရှိတဲ့သူ့အနေနဲ့သူ့ဇနီးနဲ့ကလေးသုံးယောက်နောက်ကလေးထိန်းနေရတဲ့သူ့ညီမကိုပါတာဝန်ယူထားရတာပါ
Against
Mr. Mimi ကောင်းတဲ့သားကိုစောင့်ရှောက်နေရတဲ့အတွက်မိမကအလုံးမလုပ်နိုင်ပါဘူး
ဆရာဝန်ရဲ့အထူးညွှန်ကြားချက်အရသားကအချိန်မှန်အစားစားဖို့လိုအပ်ပြီးတရက်ကိုဆေးကလည်း၅ချိန်ထိုးရပါတယ်အစားစားပြီးတိုင်းဆေးထိုးရပါတယ်သားကိုစောင့်ရှောက်ဖို့လိုနေတာကြောင့်မိမကအလုံးမလုံးနိုင်တာပါကျွန်တော်တယောက်တည်းပဲအလုံးလုံးနိုင်ပါတယ
်မမ်ဘာကနော့အနေနဲ့အင်္ဂါခါက45ဒေါ်လာလောက်ပေးရပြီးဂျန်နာကတော့အစားအသောက်နဲ့ဆေးဖို့ဖြစ်ပါတယ်အလုတ်ကလည်းနေ့တိုင်းရှာလို့မရပဲဝင်းငွေကလည်းမတည်ချာပါဘူ
း
တရက်ကို10ဒေါ်လာလောက်ရမယ်အလုပ်ရှာပါတယ်တခါတလေတော့9ဒေါ်လာလောက်ပဲရပါတယ်ကပ္ပယောဂမတိုင်ခင်ကတည်းကဒီလောက်ရနေတာပါအချိန်တွေကအတူတူပါပဲဒါပေမဲ့လည်းအခုကတော့ငွေကြီးပူပြီးကြက်တဲလာပါတယ်အခုလက်ရှိမှာတော့ကျွန်တော်တိတ်ကိုအခက်ခဲတွေ့နေပါတယ်သားကကျန်းမာရေးမကောင်းတာကြောက်ပါအခုဆိုဈေးတွေကတိတ်ပြီးကြီးလာတော့သူ့အတွက်ဈေးဝယ်ဖို့မတတ်နိုင်ပါဘူးဥပမာပြောရရင်သားအတွက်ဈေးဝယ်မယ်ဆိုရင်မိမအတွက်လာစဉ်ဆေးထုတ်ဖို့ဆေးမဝယ်နိုင်တော့ပါဘူးမိမအတွက်ဆေးဝယ်မယ်ဆိုရင်ဒါအတွက်ဆေးဝယ်ဖို့မလုံလောက်တော့ပါဘူ
းအမျိုးသားစီးရင်အင်ကော်မတီရဲ့2020ပြည့်နှစ်စီးရင်အချက်လက်တွေအရခါဇက်စတန်နိုင်ငံလူဦးရေရဲ့အနည်းဆုံး4ပုံတစ်ပုံဟာအလားတူအခြေအနေမျိုးနဲ့နေထိုင်နေကြရပါတယ်ကိုဗစ် -19 ကပ်ရောဂါနဲ့ယူကရိန်းစစ်ပွဲအခြေအနေကြောင့်ခါဇက်စတန်မှာစီးရင်မွေးတည်မှုက35ရာခိုင်နှုန်းကနေ38ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီစီးရင်တွေမှာစီးရင်မွေးတည်မှုသတ်မှတ်ချက်ကိုလူတဦးတစ်နှစ်ဝင်ငွေကာဆက်စတန်ငွေချေ96ဆမ်အမေရိကန်ဒေါ်လာ20ဆင့်နဲ့သတ်မှတ်တွက်ချက်ထားတာဖြစ်ပြီးဒါကလက်တွေ့အခြေအနေနဲ့မကိုက်ညီဘူးလို့ချွတ်ချုံကျစီးရင်မွေးတည်မှုနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အိုလီဗာဒီရှတ်တာကပြောပါတယ်။
If we take a realistic measure of poverty,
စင်ရမွတ်တင်မှုကိုလက်တွေ့ကြအောင်တိုင်းတာမယ်ဆိုရင်တော့လူတူချင်းရဲ့အခြေခံလိုအပ်ချက်တွေပြည့်မီရေးအတွက်တစ်လကိုကာဇက်စတန်ငွေကြေးဆမ်6000လိုအပ်မှာဖြစ်ပြီးနိုင်ငံတွင်းမှာစင်ရမွတ်တင်မှုနှုန်းက800000နှုန်းရှိသွားပါမယ
်။အလို့အကိုင်းမရှိတာနဲ့လက်တလုံးငွေကြေးဖောင်းပွားမှုကိုအပြစ်ဖို့ချပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့သူတို့ဝင်ငွေရဲ့73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းလောက်ကိုစာနယ်ရိတ်ခါဝယ်ယူကြကြောင်းကာဇက်စတန်ပြည်သူတွေကတော့ဝင်ငွေရဲ့အနည်းဆုံး80ရာခိုင်နှုန်းလောက်ကိုအစားအသောက်အတွက်သုံးနေကြရတယ်လို့လဲကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ်ဇွန်လတရနေ့ကဆလို့အစိုးရဘက်ကလူမှုထောက်ပံ့ကြေးခန်းစားခွင့်တိုးပေးပါတယ်ကာဇက်စတန်အစိုးရရဲ့အလုပ်သမားလူမှုဖူလုံရေးနဲ့ရွှေပြောင်းမှုဆိုင်ရာဝန်ကြီးဌာနကခန်းစားခွင့်ဆိုင်ရာဌာနအကြီးအကဲမက်ရှ်ကက်ဘက်Kenneship ကအခုလိုပြောပါတယ
်나 сегодняшний день министерство
လက်ရှိမှာဝန်ကြီးဌာနရဲ့လာစဉ်လူမှုထောက်ပံ့ခြင်းနဲ့ကလေးခံစားခွင့်ရယူနေတဲ့မိသားစုက၄သိန်းခွဲကျော်လောက်ရှိပါတယ်ဒီအပြင်ကိုကလေးခံစားခွင့်ရယူနေတဲ့မိသားစုက3သိန်း6000လောက်ရှိပါတယ
်မြို့တော်မှာအမျိုးသမီးများရဲ့ပြဿနာများဖြေရှင်းရေးအတွက်စင်တာတစ်ခုကိုလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲအစိုးရကဖွင့်လှစ်ပါတယ်မျိုးသမီးများရဲ့အခက်ခဲများဆိုင်ရာစင်တာရဲ့ညွှန်ကြားရေးမှူးကတော့ဖာရူဇာခါရာဘေဘာဖြစ်ပါတယ
်။ဘဝတ်ဆူချီကကဒ
သွားစရာနေရာမရှိတဲ့အမျိုးသမီးတွေရှိပါတယ်တဲ့။သူတို့အတွက်အထောက်အထားဆက်ရွက်စတန်းတွေရရှိရေးကလေးမွေးစင်းတဲ့နိုင်ငံကူးလက်မှတ်တွေရရှိရေးအတွက်ကူညီပေးနေတာပါတဲ့။ကလေးတွေကိုလူမှုဆောင်ရှောက်ရေးအကြောင်းတွေမှာဝန်ထမ်းအောင်လဲစူးစမ်းပေးနေပြီးဒီလိုလှုပ်ပေးခြင်းအပြင်သူတို့အနေနဲ့အလောက်ရှာဖို့အခွင့်အလမ်းရသွားစေပါတဲ့။အလုတ်သမားနဲ့လူမှုဝန်တန်းဝန်ကြီးဌာနလက်အောက်မှာအခမဲ့တင်နန်းတွေရှိနေပြီးအမျိုးသမီးတွေတက်ရောက်တင်ကြားနိုင်တယ်အလုတ်ရှာနိုင်တယ်လို့ပြောသွားတာပါမြို့တော်ဘီချ်ကက်မှာနေတဲ့အသက်34နှစ်အရွယ်မီရီစာတီဘာကာဆူဘာကာရောသူမရဲ့ကလေးရှိဦးအတွက်ကလေးထောက်ပံ့ချေရရှိပြီးနှလုံးရောဂါရှိတဲ့သမီးတယောက်အတွက်ဒေါ်လာ100ရပါတယ်ဒါပေမဲ့လည်းငွေချေးဖောင်းပွားမှုကြောင့်လူမှုထောက်ပံ့ကြေးကမလုံလောက်တော့ပါဘူး။သူမရဲ့ခင်ပွန်းဖြစ်သူကစောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်ပေမဲ့အမြဲတမ်းအလုပ်မဟုတ်တဲ့အတွက်စောင့်တွင်းရောက်ရင်အလုပ်မရှိတော့ပါဘူး
။ On top of that, ကျောင်းဆလဲကိုရင်ကျလဲ
ကျောင်းချာရှာသည်များကအစားအသောက်လောက်ပဲဝယ်လို့ရပါတယ်။အခုဆိုရင်စားတောက်ကုန်အလုံးကတိတ်ပြီးတော့ဈေးကြီးလာပြီးသူတို့မှာတစ်လအတွက်ကီလို50ဂျုံတိတ်အိတ်ပဲရှိပါတယ်။ အလုံးမရှိတာကပြဿနာရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ
် The reactions of the government
ရွေးကောင်းလူငယ်တွေရုရှားနဲ့ကာဇက်စတန်တွင်ရွှေ့ပြောင်းမှုနဲ့ UK တောင်ကိုရီးယားဒါမှမဟုတ်လဲဂျပန်နိုင်ငံတွေကိုရွှေ့ပြောင်းမှုတွေတိုးလာနေတဲ့ကိစ္စကိုအလေးပေးအားပေးဆောင်ရွက်တဲ့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကရေတိုးဖြည့်ရှင်းချက်ဖြစ်နေပါတယ်ဒါကနိုင်ငံအတွက်ရေရှည်ဖွံ့ဖြိုးမှုမဟာဗျူဟာမဟုတ်ပါဘူးနိုင်ငံတွင်းမှာဆင်းရဲမွဲတေမှုကိုရှော့ချနိုင်ရဲ့အတွက်လူသားအယဉ်မြစ်တွေကိုပြပတင်ဖို့ပြီးနိုင်ငံတွင်းကိုငွေလွှဲပေးရေးဆိုတာကိုရေရှည်ဆက်လုပ်လို့မရနိုင်ပါဘူးပြည်တွင်းစီးပွားရေးမှာအလုတ်အကန့်အခွင့်အလန်းတွေဖန်တီးပေးရမှာပါ
တော်ရရှင်တို့ခုနားဆင်နေကြရနားဆင်ခဲ့ကြရတဲ့စီးပွားရေးအစီအစဉ်ကိုတော့အပတ်စဉ်ကျမစီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါ။အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးချော်ရည်တွေဖုံးသွားတဲ့ပွန်ပီမြို့ဟောင်းကြီးကိုနောက်ဆုံးပေါ်နှီးပညာတွေတုံးပြီးထိမ့်သိမ့်နေပါတယ်။တချင်ကပျောက်ွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နည်းပညာတွေနဲ့ရေရှည်ထိမ့်သိမ့်ထနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ဂျော်မခေ89 AD တုန်းကဖာဆူဗီယက်စ်မီးတောင်ကြီးပေါက်လို့တစ်မျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့အထိပြန်လည်တူးဖော်ရှာဖွေရေးတွေလုပ်နေတယ်လို့တူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လဲအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်ဖို့ခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုဆက်ရုပ်နဲ့စောင့်ကြည့်လေ့လာနေတယ်လို့ကောင်းငင်ကနေလဲမောင်းသူမဲ့ drone ရင်တုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစအဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းသပ်နေတာပါ။American အခြေစား Boston Dynamics Company ကပြုလုပ်တဲ့ Sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ Laser Scanner တွေတပ်ထားပြီးတော့လူတွေတော်ယုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်။အဲဒါကြောင့်အင်မတန်ချင်းမြောင်းသေးငယ်တဲ့နေရာတွေ၊ညေးအောင်လှိုင်ကူတွေအထိကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်။ဒူဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်။
che è uno scanner in grado di acquisire mentre il robot percorre il
suo sito di area di show ma tutto qua တက်ထားတဲ့သုံးဘက်မြင် laser scanner တွေကတောက်လျှောက်ရိုက်ကူးမှတ်သားထားတဲ့အတွက်အဲ့ညာတွေကအခြေအနေတွေကိုအသေးစိတ်သိရနိုင်ပါတယ်။တမယိုးချနည်းပညာတွေသုံးပြီးတော့လေ့လာလို့မရနိုင်တဲ့အခြေအနေမျိုးလုံခြုံမှုမရှိလို့လူတွေပဝင်နေတဲ့နေရာမျိုးတွေအတွက်တိတ်ကိုသုံးဝင်ပါတယ
်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမှန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်တာမကဒီမှာအလုံးလုံးနေကြတဲ့ပြည်အလုံးအတွက်ပါပို့ပြီးတော့ဘေးကင်းလုံခြုံနိုင်ပါတယ
်ချိမဲ့ il cane robot ci consente di esplorare e monitorare anche delle strutture
ခွေးဆက်ရုပ်ကြောင့်မြေအောက်တိဆောက်ပုံတွေကိုကျွန်တော်တို့လေ့လာစူးစမ်းလို့ရပါတယ်အထူးဖြင့်ရှေးဟောင်းပစ္စည်းတခိုးတွေတူးထားတဲ့မြေအောက်လှိုင်ကောင်းတွေအပါအဝင်တာဝန်ရှိသူတွေတွားဖို့အန္တရာယ်ရှိတဲ့နေရာတွေကိုဆက်ရုပ်ခွေးသုံးပြီးစောင့်ကြည့်လေ့လာနိုင်ပါတယ်
လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုရတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါရယ
် Le potenzialità di ogni spot non si fermano qui grazie alla partnership con Reply che si occupa di sviluppare
l'intelligenza sport ဆောင်ရည်ရည်အများကြီးရှိပါတယ် sport ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစင်စာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်စေုပ်ကရိုက်ကူးမှတ်သားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ပြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ပြတာမျိုးတွေလုပ်နိုင်ပါတယ်အထူးပေါ်ရသေးတဲ့နေရာတွေကအတိုက်အတာတွေယူရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေတယ်လဲနောက်လူတွေသွားဖို့ပတ်ဝန်းကျင်နေထားအခက်အခဲဘယ်လောက်ရှိတယ်လဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ်
အခုလိုအစ်မြက်ရှေပြေနည်းပညာသုံးခွေးဆက်ရုပ်နဲ့ပွန်ပေမြို့ဟောင်းကြီးရဲ့တွာလာဖို့ခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဘက်မြင်ရုံလုံးကျွတ်စကန်လုပ်နိုင်တဲ့ laser scanner တပ်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လည်းကောင်းကင်ကနေအခြေအနေတွေကိုလေ့လာနေပါဗျ
El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
စစ်ကွက်ထဲမှာပထမဆုံးပြန်ဆိုင်တဲ့လေဆာစကန်နာဖြစ်ပါတယ်။တာမန်ဒရုန်းရှင်တွေနဲ့မတူထူးခြားတဲ့နည်းပညာသစ်တွေအများကြီးပါပါတယ်။သူ့ဘာသာပြတ်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတခြားသောကောင်းကင်ကနေပြီးတော့ဘာတွေမြင်ရတယ်ဆိုတာကို
ဒိုင်ယက်မှတ်တမ်းတင်နေပါတယ်။ကင်မရာ၅ခုကရိုက်ကူးနေတာတွေကိုတက်ဆိုင်တဲ့ကလောက်ထဲမှာအချိန်နဲ့တပြေးညီမှတ်တမ်းတင်သိမ်းပြီးပါတယ်။မောင်းသူမဲ့ဒရုန်းယာဉ်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်းနဲ့ဘက်ထရီကုန်တော့မဲ့စရာကိုလည်းသူ့အလိုလိုသိအောင်လုပ်ထားတဲ့အတွက်ဘက်ထရီကုန်ကနည်းပြီဆိုရင်သူ့နေရာကိုသူပြန်ဆင်းသက်လာမှာဖြစ်ပါတယ်။
Pompey Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်နည်းပညာသုံးပြီးတော့ရေရှည်ထိန်းသိမ်းနိုင်ဖို့စီမံကိန်းချဆောင်ရွက်နေပြီမဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။
Usare la tecnologia lì dove serve.
Pompei Shihao Area Tendeyin Project အတွက်လိုအပ်တဲ့နေရာတွေမှာဒီပညာကိုအသုံးချနိုင်ဖို့အရေးကြီးပါတယ်။လူတွေကတော့မရှိမဖြစ်လိုအပ်နေမှာဖြစ်ပါတယ်။ဒါကြောင့်ဒီနေရာကိုဆက်ရုပ်ခွေးတစ်မျိုးတည်းနဲ့ထိန်းသိမ်းစောင့်ရှောက်တာမျိုးတော့ဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဆက်ရုပ်တွေကိုပဲအားကိုးဖို့ကျွန်တော်တို့မရည်ရွယ်ထားပါဘူး။ဆက်ရုပ်တွေကိုပဲအားကိုးသွားမှာမဟုတ်ပေမဲ့တချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမြို
တာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေလာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မအပတ်စဉ်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နောက်ထပ်အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ချက်ရမှာပါ။ကမ္ဘာတစ်လွှာထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုမအေးတနာကျော်စူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဖရတန်နိုင်ငံမှာနွေရာသီရဲ့အရေးကြီးဆုံးပွဲလမ်းတစ်ခုဖြစ်တဲ့ Royal Ascot မြင်းပွဲမှာတော့ Ladies Day at Royal Ascot တောင်ဝင် Ascot ပွဲတော့ဂုဏ်သတင်းရှိအမျိုးသမီးများနဲ့မှာတွေ့ရတဲ့အုပ်ထုပ်တွေကတော့သူထက်ငါအပြိုင်ပါပဲထုံနှင်းစင်လာရဒီနေ့မှာကတကယ့်အပြန်အစားတစားဆင်ထားတဲ့ခေါင်းဆောင်အုပ်ထုပ်တွေဝတ်စုံတွေကိုဆိုင်ဆိုင်ဝတ်ကြတာဖြစ်ပြီးတော့အင်္ဂလန်ဘတ်ရှဲနယ်မှာရှိတဲ့နှစ်စဉ်ကျင်းပနေကြမြင်းပွဲရဲ့ကြာသာရင်းနေမှာဒီလိုဝတ်ဖို့ထုံနှင်းစင်လာလို့ဖြစ်နေတာပါဒီပွဲစီစဉ်သူတွေကတော့တရားဝင်စီကံတက်မှတ်ထားတာမျိုးမဟုတ်ပါဘူးဒီနှစ်တော့ဒီပွဲကိုဗြိတိရှ်ဘီရင်မကြီးအလစ်ဇဘက်တက်ရောက်မလာဘဲနဲ့သူ့ရဲ့ညီမတော်မင်းသမီးအန်ကပဲတက်ရောက်ခဲ့ပြီးသူကမြင်းပြိုင်ပွဲမဆခင်တော်ဝင်မိသားစုတွေလှည့်လည်တဲ့တန်ကိုရှေ့ဆုံးကနေရထလုံးပေါ်ကဥဆောင်ပေးခဲ့ပါတယ်။ဒီပြိုင်ပွဲမှာရွှေဖလားဆုပေးတာဖြစ်ပါတယ်။ဒီပွဲကိုလာရောက်မယ်ဆိုရင်တော့သူတို့သတ်မှတ်ထားတဲ့ဝတ်စားစင်မှုပုံစံအတိုင်းစင်ရင်ကြရပါတယ်။တော်ဝင်အတိုင်းဝိုင်းထုံနှန်းစင်လာရအမျိုးသားတွေကမနက်ခင်းဝတ်စုံဝေးရပါတယ်။ဒီမှာအပေါ်တဲ့ဝစ်စကော့ရဲ့နောက်ပြီးတော့လေဇီးနက်တိုင်းရဲ့အုတ်ထုတ်ရဲ့ပါရပါတယ်။မျိုးသမီးတွေဆိုရင်အုတ်ထုတ်ဆောင်ရပါတယ်အုတ်ထုတ်ရဲ့အောက်ခြေကအ ਨੇ စုံလေးလက်မှအပြားရှိရပါတယ်ဝတ်စုံကလည်းတိတ်ကြီးတူတဲ့ဝတ်စုံဖြစ်လို့မရပါဘူးရှင်မက္ကဆီကိုနိုင်ငံမှာတော့အစားအသောက်ရင်ကျင်းမှုကျောင်းသားတွေထူးထူးခြားခြား fashion show တစ်ခုကျင်းပခဲ့တာပါအစားအစာတွေနဲ့ဖန်တီးထားတဲ့ fashion အဝတ်အစားနဲ့ fashion show ကိုဇွန်လ18ရက်နေ့ကမက္ကဆီကိုစီတီမြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ဟင်းချင်ရဲ့အသုံးများတဲ့ပစ္စည်းတွေဖြစ်တဲ့အင်ယုတ်တီအသီးကျောက်တွေနောက်ပြီးကိုကိုကက်ဆင်းနဲ့စတဲ့ပစ္စည်းတွေနဲ့မြို့ပြဝတ်စုံတွေဖန်တီးပြသထားတာဖြစ်ပါတယ်။မက္ကဆီကိုစီတီဆော်ဝါနာခရစ်စတာတက္ကသိုလ်ကဖက်ရှင်ရှိုးကိုမြှူကြွားတဲ့ဂီတာတွေအကတွေနဲ့ကျင်းပခဲ့ပါတယ်။ဖက်ရှင်ရှိုးပြီးတော့အဲ့ဒီဖက်ရှင်ဝတ်ထည်တွေကိုသူတို့တက္ကသိုလ်ကပြကန်းမှာပြထားခဲ့ပါတယ်ရှင်။Netflix online ရုပ်သံလိုင်းမှာလူကြည့်အများဆုံးကိုရီးယားရုပ်သံဇာတ်လမ်းတွေကကစားနေတကယ်ဖြစ်လာပါတော့မယ်။ Netflix မှာလည်းအပေါင်းဆုံးစုတွေလည်းတတိကြီးရထားလို့အခုနောက်ထပ်ကားရဲဆက်ပြီးရိုက်ကူးဖို့ရှိတဲ့ Squid Game ရုပ်သံဇလန်နစ်ကကစားနည်းတွေကိုအပြစ်မှတကယ်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။အဲ့ဒီရှင်ပြိုင်မှုကိုရိုက်ကူးထုတ်လို့မဲ့ Reality ရုပ်သံအစီအစဉ်ကိုထုတ်လို့နေတာပါ။ Squid Game ရုပ်သံဇလန်နစ်ကကစားနည်းတွေကိုအပြစ်မှတကယ်ပြိုင်ပွဲလုပ်ပြီးတော့ရိုက်ကူးပြသမှာဖြစ်ပါတယ်။အဲ့ဒီကစားနည်းကို Squid Game The Challenge လို့နာမည်ပေးထားပြီးတော့ရှင်ပြိုင်သူ456ဦးပါဝင်ရပါမယ်။ဇလန်နစ်မှာတော့ကစားပွဲရှုံးရင်အသက်လည်းဆုံးရှုံးရတာပါ။ဒီ reality ရုပ်သံအစီအစဉ်မှာတော့တေဆုံးရတာမျိုးမဟုတ်ဘဲနဲ့အလွန်ဆုံးဖြစ်ရင်ဒေါ်လာ 4.56 တန်ပဲမရမှာဖြစ်ပါတယ်။ဒီကစားနည်းမှာအနိုင်ရတဲ့သူကအဲ့ဒီဒေါ်လာ 4 သန်းခွဲကျော်ရမှာမလို့ရုပ်မြင်သံကြားမှာပြသမယ်။ပြိုင်ပွဲရုပ်သံအစီအစဉ်မှာပေးမှုသမျှစုစည်းရတဲ့အမြင့်ဆုံးစုစည်းလည်းဖြစ်ပါတယ်။ဇလန်ရဲ့ဆယ်ခုဖြစ်ရိုက်ကုန်မဲ့ဒီပြိုင်ပွဲမှာငွေရင်းဇလန်နေကကစားနည်းတွေရောကစားနည်းအသစ်တွေရောပါမှာဖြစ်ပါတယ်ဒီအစီအစဉ်ကိုဗြိတိန်နိုင်ငံမှာရိုက်ကုန်မှာဖြစ်ပြီးတော့လောလောဆယ်တော့အင်္ဂလိပ်စကားပြောတဲ့သူတွေကိုပဲပါဝင်မှုရွေးထားပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့အပတ်စဉ်သက်တမ်းရောင်းသတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေရုပ်သံအစီအစဉ်တွေရေဒီယိုအစီအစဉ်တွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအချိန်မီ၍လာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုညံဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်။
ဂျုံတင်ပို့မှုကိုပြည်ပင်တားမြစ်ထားတာကြောင့်ဒီကုန်စည်နှုန်းတွေကြီးမြင့်လာပြီးအာဖရိကနိုင်ငံတွေကရုရှားကနေပြီးတော့တစားကန်လှုပ်ထားတာခံနေရတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကရုရှားနိုင်ငံကိုဆွဆွဲပြစ်တင်လိုက်ပါတယ်တင်းနယ်လာနေကထုတ်ပြန်တဲ့သူ့ရဲ့ဗီဒီယိုမှာပြောကြားတာပါဒီစစ်ပွဲကကျွန်တော်တို့တိုင်းပြည်တွေနဲ့အလန်းကွာဝေးနေပေမဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုတန်ပေါင်းများစွာသောအာဖရိကပြည်သူတွေဓာတ်ရိုက်ခံစားနေရပြီဖြစ်ပါတယ်ဒါကြောင့်ရုရှားရဲ့ပိတ်ဆို့ထားတဲ့ယူကရိန်းစေကမ်းတွေကိုအ мян ပွင့်သွားအောင်ယူကရိန်းကနီလန်းပေါင်းစုံနဲ့ကြိုးစားသွားမယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။2020ခုဇန်နဝါရီ6ရက်နေ့အမေရိကန်ပြည်ထောင်စုလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စကိုလွှတ်တော်စုံစမ်းရေးကော်မရှင်ကကြားနာစစ်ဆေးနေရမှာအင်္ဂါနေ့မှာတော့သမ္မတဒိုနယ်ထရန့်ရဲ့2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မှာအဓိကထားစစ်ဆေးသွားပါတယ်။သမ္မတဒိုနယ်ထရန့်ဟာသူရွေးကောက်ပွဲရှုံးနေတဲ့ပြည်နယ်တွေမှာသမ္မတရွေးချယ်ရေးလူကြီးအထုတွေခံထားပြီးရွေးကောက်ပွဲမှာအနိုင်ရရှိကြောင်းလင်းလည်ထွက်ဆိုဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်မှာ6လကြာဖမ်းဆီးထားတဲ့ဗီဒီနိုင်ငံသား5ဦးကိုတာလီဘန်တွေကပြန်လွှတ်ပေးလိုက်ကြောင်းတာလီဘန်ဘက်ကအတည်ပြုပါတယ်။အဲ့ဒီနိုင်ငံသား5ဦးပြန်လည်လွတ်မြောက်လာပြီလို့ UK နိုင်ငံကအကြေညာအပြီးမှာတာလီဘန်တို့ကပြောတာပါ။ဒီ5ဦးဟာအာဖဂန်ရဲ့ဥပဒေနဲ့ဒလိထုံးစံတွေကိုချိုးဖောက်ခဲ့တာကြောင့်အခုလိုဖမ်းဆီးခဲ့ရတာဖြစ်ကြောင်းပြောပါရယ်ဒီလိုရတဲ့ပတ်သက်လို့မိသားစုတွေကိုစားတောင်းပန်ကြောင်းပြည်တွင်းနိုင်ငံသားကြီးဝန်ကြီးကပြောပါရယ်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါရယ်အင်ဂျင်နီယာတွေကတော့ထိုနီပေါ်လော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါရယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနိုင်နိုင်ကြပါရယ်ရှင်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.